ပမာပြီးမှအလောက်တမားတွေကအနေဆုံးလောက်ခလာစားတွေကမလောင်းငါဘူးဆိုတာမျိုးတွေကြားနေရတယ်လေအဲ့တော့ဟိုကိုကျော်တွေးတော့ဒီလွတ်တော်အပိုင်းရောအခုလက်ရှိအချိန်ဒီမှာဘာတွေဆောင်ရွက်ထားပြီလဲဆိုတာနည်းနည်းသိချင်လို့ပါခင်ဗျာ
အနေဆုံးလောက်ခလာစားအနေနဲ့ကတော့ကျွန်တော်တို့ကွန်ပလီတွေဆွေးနွေးထားတာပဲရှိသေးတယ်အဲ့ဒီဟာကိုအကျိုးသက်မှုတစ်ခုရှိအောင်ဆောင်ရွက်တာတော့မရှိသေးဘူးဝန်ကြီးဌာနအနေနဲ့ကတော့လေတို့လောက်ခလာစားဒီတက်မကြီးကော်မတီဆိုတာဘိုးဘွဲ့ဖွဲ့တွေနောက်ပြည်내အတိုင်းဖွဲ့မလို့သိရတယ်အဖွဲ့ပြီးတော့ဥပဒေရပါတော့နှစ်နှစ်တစ်ကြိမ်ဆိုတာနေတော့လောက်ကလာတာကလူသမားတွေအတွက်လုံလောက်ရလားပေါ့နော်အလုပ်ရှင်တွေပေါ့စင်ပြေလားအဲ့ဒါအားလုံးပေါင်းနေဖွဲ့ပြီးဖွဲ့ပြီးတော့သူတို့ပြင်ဆင်သတ်မှတ်ဖို့လိုရရင်ပေါ့နော်ဆောင်ရွက်ဖို့ရှိတယ်လို့အကြံဉာဏ်ပေးထားပါတယ
်ဟုတ်ကဲ့နောက်အလုပ်သမားအခွင့်အရေးကာကွယ်ရေးတွေနဲ့ပတ်သက်လို့ပါခင်ဗျာ
အလုပ်သမားအခွင့်အရေးကာကွယ်ရေးကတော့လွတ်တော်အနေနဲ့ပြောရတော့ဗျာတော့တယ်အလုပ်သမားတွေအငင်းပေါင်းဖို့ပြဿနာတွေအားလုံးကိုလက်တွေ့ကြကြပါတော့ဖြည့်ရှင်းနိုင်တဲ့ဥပဒေတရားပေါ်ပေါက်ဖို့တော့ကျွန်တော်ကစူးစမ်းနေပါတယ်တော်တော်များလူတွေကလည်းကိုယ်အတွက်ဥပဒေအရကာဝတ်ပေးထားတဲ့အခွင့်အရေးတွေပါရရှိတဲ့ဆိုတော့သိချလေ့လာပြီးတော့ဒီအခွင့်အရေးကိုတုံ့ချဖို့လိုအပ်ပါတယ်။အလုပ်ရှင်တွေကလည်းလူသမားတွေအတွက်ဥပဒေအရအခွင့်အရေးတွေပါရပြဋ္ဌာန်းပေးထားတဲ့ဆိုတော့လေ့လာပြီးတော့အခွင့်အရေးတွေချိုးဖောက်တာမျိုးကျူးလွန်တာမျိုးမဖြစ်အောင်လူရှင်တွေကလည်းဆောင်ဖို့လိုပါတယ်။သက်ဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းဒီလူရှင်လူသမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ကာဝတ်ပေးနိုင်တဲ့သိချချစက်မှတ်ပေးဖို့လည်းလိုအပ်ပါတယ်ဗျ
။ဟုတ်ကဲ့ဆိုတော့တမကားတွေလုံးလက်ဖွဲ့ခွင့်ရတော့ဒါဥရိမာအခုရှိသားပြီပေါ့နော
်ရှိသားတယ်ဟုတ်တယ်ရှိသားပြီးတော့တမတို့အားလုံးတွေခိုင်မာတဲ့အားကူးလောက်တဲ့ဟာမျိုးတော့ဖြစ်မလာကြသေးဘူး
ဟုတ်ကဲ့နောက်တစ်ခုကတမကားတွေနဲ့ပတ်သက်လို့ဖွဲ့စည်းခွင့်ဥရိရှိသားပြီဆိုရင်လို့ဖွဲ့စည်းပြီဆိုရင်ရောဒီအကာအကွယ်ဆိုင်ရာဥပဒေတွေရောပါလာဘာဖြစ်လို့လဲဆိုတော့ဒီစက်ရုံအလုပ်ရုံတွေမှာကျွန်တော်ကြားတာဟိုအလုပ်သမားတမကားဖွဲ့လိုက်တယ်ဆိုရင်ဟိုအလုပ်ရှင်တွေကဒါတောက်လျှောက်စောင့်ကြည့်တယ်လို့အဲ့ဒီမှာပါတဲ့အလုပ်သမားတွေလည်းလေအကြောင်းမျိုးမျိုးနဲ့အလုပ်ထုတ်တာတွေပါလေကြားတယ်
ဖွဲ့စည်းဥတွေမှာ
ဟုတ
်အဲ့လိုတမကဖွဲ့လို့ဆိုပြီးတော့အေးအေးယူတာမျိုးပေါ့နော်မလုပ်ထုတ်တာမျိုးတို့တရုတ်တော်ရကျော့လိုက်တာမျိုးတို့နေရာပြောင်းရွှေ့ချတာမျိုးတို့လုပ်လို့မရဘူးကြာအဲ့ဒါအေးအေးယူလို့ကြာဥတွေရတယ
်နောက်တစ်ခုကအခုဒီပြည်ပမှာရောင်းနေတဲ့မြန်မာအလုပ်သမား၄-၅သန်းလောက်ရှိတယ်ပေါ့နော်ဒါကျွန်တော်တို့သိရသလောက်ပါဆိုလို့ရှိရင်အထူးသဖြင့်တော့ဒါအနည်းဆုံးဆိုလို့ရှိရင်လည်းဒီထိုင်းနိုင်ငံမှာတော်တော်များတာပေါ့နော်ဟိုပြီးခဲ့တဲ့ဒီတကြံအပီးတော့ဆိုလို့ရှိရင်တော့မှဒီအလုပ်သမားတွေအခက်အခဲရှိတာတွေပါကြားရတယ်လေအဲ့တော့ဒီပြည်ပရောက်အလုပ်သမားတွေနဲ့ပတ်သက်လို့ရောဒီအထက်ကနေပြီးတော့ဘယ်လောက်ထိဟိုတခြားအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပြီလဲခင်ဗျာ
ပြည်ပရောက်အလုပ်သမားအကြီးကတော့ကျွန်တော်ကော်ပိုရိတ်အနေနဲ့ကတော့တော့ပဲထဲထဲဝင်ဆောင်ရွက်လို့မရသေးဘူးဒါပေမဲ့အဲ့ဒီဟာတွေဆောင်ရွက်ဖို့တော့ကျွန်တော်တို့မှာစီစဉ်နေရှိတယ်ပြည်ပရောက်အလုပ်သမားတွေရဲ့အခွင့်အရေးတွေအကာအကွယ်ပေးဖို့နဲ့နောက်ကောင်းမွန်တဲ့အလုပ်တိုင်းမှာအမောက်ကြီးရှိရှိအလုပ်လုပ်နိုင်ဖို့ပြီးတော့လုပ်ငန်းဝင်တွေမှာဘေးရန်တဲ့ကိရှင်းကိုကျန်းမာရေးနဲ့လုံခြုံတဲ့လုပ်ငန်းဝင်ဖြစ်ဖို့ဆိုတာတွေကတော့နိုင်ငံအစိုးရကအဓိကမပြတ်ဖြစ်တွေ့ပြီးတော့ဆောင်ရွက်နေဖို့လိုတယ်။
အဲ့တော့ဒီနေ့မေဒင်းနေ့အနေနဲ့ပေါ့နော်။ဦးဒီမြန်မာအလုပ်သမားတွေကိုလွှတ်တော်ဒီအလုပ်သမားကော်မတီရေးရအနေနဲ့ဘယ်လိုသတင်းစကားမျိုးပေးနိုင်မလဲခင်ဗျာ
။အဲကျွန်တော်တို့အလုပ်သမားတွေခွင့်ရေးကိုနော်ကျူးစီရောကာကွယ်စောင့်ရှောက်အောင်ပဲဆိုတော့အလားဖွဲ့စည်းပုံချေခံဥပဒေကပြဋ္ဌာန်းချက်အရာလဲကျွန်တော်တို့ကလူသမားတို့ခွင့်ချိုးပေါက်ခံရတာလေးကိုကူညီပေးဖို့ကာကွယ်ပေးဖို့တောင်းလဲရှိပါတယ်အဲ့တော့လူသမားတို့ကြီးကမိမိတို့ရဲ့မတရားခွင့်ချိုးပေါက်ခံရတာပဲဖြစ်ဖြစ်အလို့ချင်းနဲ့ငင်းပေါင်းမှုဖြစ်နေတာမျိုးပဲဖြစ်ဖြစ်တွတ်တော်ကိုတိုင်ကြားလို့လည်းရတယ်လို့တွတ်တော်ကိုလူသမားတို့ရဲ့အခြေအနေတွေလည်းအကြံပြုနှံ့ညွန်ပေးလို့လည်းရပါတယ်တွတ်တော်အနေနဲ့ကလည်းဥပဒေပြည်တာဝန်ပြင်ငင်းပေါင်းဖြစ်နေတဲ့လူသမားဆရာသူတွေတောင်းဆိုလာလို့ရှိရင်သက်ဆိုင်ရနေရာတွေကိုကွင်းစင်းစစ်ဆေးပြီးတော့လိုအပ်တာတွေအနည်းငယ်ဆောင်ပေးတာမျိုးလည်းလုပ်လို့ရပါတယ်။ဥပမာအဖြစ်ပြောရကြကျွန်တော်တို့7လကျော်တပိတ်နောက်ဖြစ်ရဖန်နာအကျိုးဆွဲလို့ဆိုလည်းလူသမားတို့တောင်းပန်ချက်ရတော့တော်တော်ဥစ္စာရေခွင့်ပြုချက်နဲ့ကျွန်တော်တို့ဆက်ရဲခါမှာလည်းတိုင်းကြိုင်ဆိုးဝါတို့ဝန်ကြီးဌာနတို့လှုပ်ချင်အလုပ်သမားနောက်တပ်မကတပ်တွေရဲ့အားလုံးပေါင်းစပ်ညီနိုင်ပြီးတော့အကြံဉာဏ်တွေရပြီးတော့ဖြည့်ရှင်းပြီးတော့အောင်မြင်မှုရပါတယ်။ဒါတစ်ခုပေါ့ပြီးခဲ့တဲ့ဧပြီလကတည်းကဆိုရင်လည်းကျွန်တော်တို့good morning ပါမောဆက်ရုံပေါ့တလားကြကြဖြစ်နေတဲ့ဒီမှာဆန္ဒပြမှုပဲသက်ဆိုင်ရာဝန်ကြီးဌာနတော်တော်ကိုယ်တိုင်နဲ့စုပေါင်းပြီးတော့တို့ကော်မတီနည်းနည်းသွားရောက်ဖြည့်ရှင်းပေးတာအောင်မြင်မှုရပါတယ်အဲ့တော့အဲ့လိုဥပမာလေးတွေရှိတဲ့အတွက်ကိုအဲ့လိုတော်တော်ရဲ့ရေးရကော်မတီတွေကိုပြည်သူလူထုကအချက်လက်တင်းတွေ support လုပ်ပေးတာပဲဖြစ်ဖြစ်ကြံပေးလမ်းညွှန်တာပဲဖြစ်ဖြစ်တိုင်ကြားတာပဲဖြစ်ဖြစ်အသုံးချလို့ရပါတယ်အဲ့တော့တော်တော်ရဲ့ရေးရကော်မတီတွေကလိုအပ်လို့ဖွဲ့ထားတာဖြစ်တဲ့အတွက်လောက်သားသူကြီးအနေနဲ့ရောလှုပ်ရှင်နေနဲ့ရောအတုံးချကြပါလို့ပဲကျွန်တော်အကြံပြုတိုက်တွန်းခြင်းပါလေက
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုတော့ပြပြကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျ